ဒီသတင်းပတ်ထဲကျင်းပမဲ့ရုရှားနိုင်ငံကဒေသဆိုင်ရာရွေးကောက်ပွဲတွေမှာမဲပေးသူတွေကသမ္မတဗလာဒီမီယာပူတင်ရဲ့အာဏာရပါတီကိုအကြီးအကျယ်ဆန့်ကျင်မဲပေးကြပါတယ်။ဒီရွေးကောက်ပွဲကျင်းပရာမော်စကိုမြို့မှာတော့လမ်းပေါ်ဆန္ဒပြမှုတွေနဲ့ရဲတပ်ဖွဲ့ရဲ့နှိမ်နှင်းမှုတွေလည်းဖြစ်နေခဲ့ပါတယ်။အထူးကြတဲ့ဒေသတွေမှာသမ္မတပူတင်ရဲ့ညှဉ်းညွတ်သောရုရှားပါတီရှုံးနိမ့်မှုတွေကြုံတွေ့နေရတာကြောင့်သမ္မတပူတင်အနေနဲ့မချေနှက်မှုတွေတိုးပွားလာနေတဲ့ဒီတိုင်းပြည်ကိုဘလောက်ကြကြဥဆောင်နိုင်မလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေပါတယ်။ VOA သတင်းတောက်Ricardo Maguina နဲ့ Oglava Balovaro Moscow ကနေသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
။ပြည်သူလူထုအကြားမကျေနပ်မှုတွေတိုးပွားနေတာရောင်ပြန်ဟလိမဲလို့အများကယူဆထားခဲ့ကြတဲ့ရုရှားဒေသဆိုင်ရာရွေးကောက်ပွဲကိုရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်နဲ့တွေ့ရောက်မဲ့ပေးခဲ့ပါတယ်။ရုရှားနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးတိုးတက်မှုတွေရပ်တန့်နေတဲ့အချက်ပေါ်အခြေခံပြီးဒီလိုခံမှန်းခဲ့တာပါ။ခံမှန်းထားတဲ့အတိုင်းလဲဖြစ်လာခဲ့ပါတယ်။အဓိကကြားရဒေတာတွေမှာသမ္မတပူတင်ရဲ့ပါတီဟာလူများစုအနေအထားကိုထိန်းထားနိုင်ရုံလောက်သာရှိပါတော့တယ်။နိုင်ငံရေးလှိလသုံးသက်သူဘော်ဒစ်ကော့ဂရက်စကီကတော့ဒီရွေးကောက်ပွဲဟာလူတွေမကျေနပ်ဘူးဆိုတာကိုပြနေတာပဲလို့ဆိုပါတယ်
။ The results of the election turned out to be very controversial because on the one hand
ရွေးကောက်ပွဲရလကအငင်းပွားစရာဖြစ်နေပါတယ်။တနည်းပြောရင်မဲပေးသူတွေကအာဏာပိုင်ကိုတော်တော်ကြီးကြီးကျယ်ကျယ်ပဲဆန့်ကျင်မဲပေးခဲ့ကြလို့ပါမော်စကိုမှာကျွန်တော်တို့တွေ့ရတာကမဲဆန္ဒနဲ့ဆက်ကူကူ20လောက်မှာအတိုက်ခံတွေနိုင်သွားခဲ့ပါတယ်။ဒီအဖြစ်ကိုနောက်ဆုံးအချိန်ကြီးရေရာမသိခဲ့ရပါဘူး။ပြောရရင်တော့မဲဆန္ဒနဲ့အားလုံးရဲ့တဝက်ပဲဖြစ်ပါတယ်။လူတွေမကျေနပ်ဘူးဆိုတာကိုပြသနေကြတာပါပဲ
။အခုကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာထင်ရှားတဲ့နိုင်ငံရေးကောင်းဆောင်တွေကိုပါဝင်အရွေးခံခွင့်မပေးခဲ့တာကြောင့်ဆန္ဒပြပွဲတွေနဲ့ရဲကနှိမ်နှင်းတာတွေနဲ့ရုပ်ပြစင်ပြဖြစ်ခဲ့ပါသေးတယ်။အထိုက်ခံကောင်းဆောင်အလက်စီနာဗာညီကမဲဆန္ဒရှင်တွေကိုပူတင်ရဲ့မဟာမိတ်ကိုယ်စားလှယ်တွေကိုအနိုင်ရနိုင်ခြင်းအများဆုံးရှိတဲ့အထိုက်ခံကိုယ်စားလှယ်တွေကိုမဲပေးဖို့မဟာဗျူဟာကိုချထားပေးခဲ့ပါတယ်။လေလာသူတွေကနာဗာညီရဲ့ဗျူဟာအနိုင်ရတဲ့ပွဲလို့လည်းခေါ်ဆိုခဲ့ကြပါတယ်။အခုတော့2021ခုနှစ်မှာကျင်းပမယ်ရုရှားပါလီမန် State Duma ရွေးကောက်ပွဲမှာလည်းဒီဗျူဟာအလုတ်ဖြစ်မဖြစ်ဆိုတာကိုလူတွေအားလုံးစိတ်ဝင်စားစောင့်ကြည့်နေကြလိမ့်မယ်လို့လည်းကြွမ်းကျင်သူတွေကဆိုပါတယ်။နိုင်ငံရေးလေလာသူနောက်တစ်ဦးဖြစ်တဲ့အင်ဒရီကော်တူနော့ဖ်ကလည်းဒူမာပါလီမန်ရွေးကောက်ပွဲမဲဆက်ပွဲတွေအတွက်တဖြည်းဖြည်းစတင်ပြင်ဆင်နေကြပြီလို့ပြောပါရယ
်။ Силы, которые участвовали в
forces involved in the Moscow election are starting to gradually
Moscow ရွေးကောက်ပွဲမှာထဲတဲဝင်ဝင်ပါဝင်ခဲ့တဲ့နိုင်ငံရေးအင်အားစုတွေဟာ State Duma ပါလီမန်ရွေးကောက်ပွဲမဲဆက်ပွဲတွေအတွက်တဖြည်းဖြည်းစတင်ပြင်ဆင်နေကြပါပြီ။အဲ့ဒီမဲဆက်ပွဲတွေက2021ခုနှစ်မှာစဖို့ရှိပါတယ်။နေ့နေ့ဆိုတော့အချိန်လုံးလုံးလောက်ရှိပါလိမ့်မယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့မော်စကိုမှာအခုဖြစ်ခဲ့တာကအမျိုးသားအဆင့်ရွေးကောက်ပွဲတွေမှာအနိုင်ရဖို့စိစောချက်တစ်ခုလည်းဖြစ်လာနေပါတယ်
။ဒီလိုနိုင်ငံရေးဆက်ကွက်တွေပေါ်လာနေပြီမဲ့လည်းမော်စကိုရွေးကောက်ပွဲမှာလူအများမဲမပေးဘဲနေခဲ့ကြတာကတော့အဓိကပြက်ကွက်တစ်ခုဖြစ်လာနေပါတယ်။မဲပေးနိုင်သူ18ရာခိုင်နှုန်းကပဲမော်စကိုရွေးကောက်ပွဲမှာမဲပေးခဲ့ကြတာပါ။မဲပေးသူနေပါပြီမဲ့လဲမဲပေးသူတွေအကြားအပြောင်းလဲကိုတွေ့ကျင်တဲ့ဆန္ဒရှိနေတာကတော့အထင်ရှားပါပဲ။မော်စကိုမှာမဲပေးခဲ့သူနာတာရှာကလည်းအခုလိုပြောပြပါရယ
်။ I would like to see not just the change in the state Duma but a change of the overall attitude toward a human who lives in this country.
ကျမအနေနဲ့မြင်ချင်တာက State Duma ပါလီမန်မှာပြောင်းလဲတာတွေမကဘူး။ဒီတိုင်းပြည်ရဲ့နေနေတဲ့လူတွေအပေါ်အာဏာပိုင်တွေထားတဲ့အပြုအမူနဲ့သဘောထားတစ်ခုလုံးကိုလည်းပြောင်းလဲစေချင်ပါတယ
်။ရုရှားကောင်းဆောင်တွေရဲ့အနေအထားကလမ်းဆောင်လမ်းကွာကိုရောက်နေပါပြီလို့လေလာသူတချို့ကမြင်ပါတယ်။ theory အရကတော့ဒါကသမ္မတပူတင်ရဲ့နောက်ဆုံးသက်တမ်းဖြစ်ပြီးရုရှားနိုင်ငံရဲ့အာဏာဖွဲ့စည်းတိဆောက်ထားတဲ့ပုံသဏ္ဍာန်ကလည်းပြောင်းလဲပစ်ဖို့အချိန်တန်နေပါပြီ။နောက်ရွေးကောက်ပွဲတွေကိုကျင်းပဖို့ကတော့နှစ်အတန်ကြာလိုပါသေးတယ်။လက်ရှိသမ္မတတတန်းက2024ခုနှစ်မှာကုံဆုံးမှာဖြစ်ပေမဲ့လို့တချို့တွေကတော့ပူတင်ခေတ်လွန်ရုရှားနိုင်ငံအတွက်ကြိုတင်ကြံစည်နေကြတယ်လို့စတင်လဲပြင်ဆင်လို့နေကြကြောင်းပါခင်ဗျာ